ဒုတိယမြောက်အမေရိကန်နိုင်ငံသားသတင်းတောက်တဦးကိုခေါင်းဖြတ်တက်လိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကကြောက်လန့်သွားမှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အဲ့ဒီလောက်ရအတွက်အချက်ရစီရမယ်အစ္စလာမစ်နိုင်ငံတော်လို့သူတို့ကိုသူတို့ခေါ်နေကြတဲ့စစ်သွေးကြွတွေကိုဖျက်ဆီးပစ်မယ်လို့ပြောဆိုလိုက်ပါတယ်။သတင်းတောက်စတီဗင်ဆော့လော့ဂျိမ်းစ်ဖော်လီတို့ကိုတက်ဖြတ်ခဲ့သူတွေဟာသူတို့ရဲ့ရည်မှန်းချက်တွေမအောင်မြင်ခဲ့ကြပါဘူး။ဘာဖြစ်လို့လဲဆိုတော့တကဘာလုံးကသူတို့ရဲ့ရက်ဆက်တဲ့လောက်ရအပေါ်လက်မခံခဲ့ကြလို့ဖြစ်တယ်လို့အက်စတိုးနီးယားမှာရောက်ရှိနေတဲ့သမ္မတအိုဘားမားကဗိုလ်ထုံးလေးမှာပြောဆိုလိုက်တာပါ။အမေရိကန်သမ္မတဒုတိယကအမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ကလည်းအမေရိကန်နိုင်ငံသားတွေကိုတက်ဖြတ်ခဲ့သူတွေကိုမြေလှမ်းပြီးတော့ရှာဖွေမယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးချတ်ဟေဂယ်ကလည်း CNN ရုပ်သံနဲ့တွေ့ဆုံခဲ့မှာခေါင်းဖြတ်တက်တာကိုမြင်ရပြီးတော့သူ့အနေနဲ့အော်ဂလီဆန်သွားခဲ့တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားတရားကျော်ဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေမှာစစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့အကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့သူ့ရဲ့မဟာမိတ်တွေနဲ့ဒီစစ်သွေးကြွတွေအဆုံးသတ်သွားရေးကိစ္စအတွက်လုံနိုင်တာတွေအားလုံးလှုပ်သွားမှာဖြစ်တယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။